ဟုတ်ကဲ့ဥဆောင်ပြီလိုက်ထိုင်းမဲဆန္ဒရှင်တွေကဖွဲ့စည်းပုံအခြေခံဥပဒေကိုမနေ့ကပဲအတီးပြုတ်ပေးလိုက်ပါပြီဒါပေမဲ့ကက်ခပုဂ္ဂိုလ်တွေပြောပြချက်အရကတော့မဲဆန္ဒရှင်40နှစ်ရာခိုင်နှုန်းကျော်ကကန့်ကွက်ခဲ့ကြတဲ့အတွက်လေပြီးခဲ့တဲ့နှစ်ကစစ်အာဏာသိမ်းတက်လာခဲ့တဲ့အစိုးရအနေနဲ့သူတို့မျှော်လင့်ထားသလောက်ထောက်ခံမှုအပြည့်အဝမရဘူးလို့ဆိုရပါလိမ့်မယ်လို့ပြောက ตักสินโกแท้ขันเนี่ยเหมี่ยวป้ายจี้เล่ดีตาจาตบอทาก้วยหมู่หาเนี่ยชั้นเซ่ชื่อดาโกเปตตะยายောက်เดหลุเล่แก้ขะปุกกูรีกะเปียวจาบาเลยตะบิเม้ลุคุลุพွဲซี้บုံฉีกันอุบดีโกเมษันดาရှင်ด้วยอติปุเป้ไล่เดด้วยเล่อฉีเนก็တော့ติมโยติมีหินเอียซียาဖြစ်ตัวบาเลยตะเกลุอติมปุ่นနိုင်เกยินတော့ดีโมคราซีเปียงพอซองบุอสีสินหาอตอเล่อแค่ต้วยနိုင်เล่หลุเล่แก้ขะปุกกูรีกะเปียวจาบาเลยปิลุงจุลุรุสันดาขันอีบ้วยมาเมเบอป ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီအစီအစဉ်ကတော့ဒီနေ့ကအနာသိန်းတီနောက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနိုင်ငံရေးအနာကမရေမရာဖြစ်နေတာဆုံးသက်သွားတာကိုမြင်လို့ကြတယ်လို့ပြောကြတာတွေရှိပါတယ်။နရမ်ဒီယံကတော့ဘန်ကောက်မြို့ကတူဖြစ်ပါတယ်။ သူကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုထောက်ခံပေးခဲ့သူဖြစ်ပါတယ်။တောင်တခုနဲ့သမီးလောက်တန်းတဒီဒီကတော့နဲ့ဘာပါအလဲအလိုက်မကသူနိုင်ငံရဲ့အခြေအနေဟာသိမကောင်းတာကြာပြီးဝိကောက်ပွဲကျင်းပပြီးရင်တော့ထိုင်းနိုင်ငံရဲ့အခြေအနေပိုကောင်းလာလိမ့်မယ်လို့သူမျှော်လင့်နေကြောင်းညရောင်းကထိုင်းဘာသာစကားနဲ့ပြောသွားတာပဲဖြစ်ပါတယ်။ထောင်ကိုရာ39ခုကဘီယင်စနစ်ကနေထိုင်းနိုင်ငံဟာဒီမိုကရေစီစနစ်ကိ ဖွဲ့စည်းပုံအခြေခံဥပဒေပဲဖြစ်ပါတယ်အခုလက်ရှိဖွဲ့စည်းပုံမှာအုပ်ချုပ်ရေးရန်တရားရဲ့အာဏာကိုကန့်သတ်ထားတာတွေ့ရပါတယ်ဥပမာဝန်ကြီးချုပ်တူအနေနဲ့ရှင်းနေတဲ့ပိုပြီးပထမ်းဆောင်ရဆိုတဲ့ကန့်သတ်မှုမျိုးလည်းပါဝင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုအကြည့်ပြုလိုက်ပြီးတဲ့နောက်ဝေကပွဲတွေကိုလည်းမကြာမီကျင်းပမယ်လို့ကြေညာခဲ့တဲ့အတွက်ကြောင့်လေဒီကနေ့
ဒီကပွဲတွေကိုတော့ဒီဇင်ဘာလ4ရက်မှာမဟုတ်နောက်ပိုင်းထိကျင်းပဖို့ရှိတယ်လို့လည်းအာနာဘိုင်းကပြောပါတယ်ရှင်။ဖျော်ရီသတင်းတောက်လူးဝစ်စတာမီရက်စ်ထန်းနိုင်ငံဘန်ကောက်မြို့ကနေသတင်းပေးပို့ထားတာကိုဒေါ်လာလတန်းကတင်ပြပေးခဲ့တာဖြစ်ပါတယ်။